Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington မြို့တော် View American အတန်းကနေ2016ခုနှစ် March 24ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်အချိန်ညနေ6နာရီခွဲကနေ9နာရီဒီလိုင်းနိုမီတာ16 19နဲ့25တို့ကနေစတင်အတန်းလွှင့်နေပါတယ်ခင်ဗျာညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ပြူသွင်းနေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါဘရဆယ်စ်မြို့ဘုံဖောက်ခွဲတိုက်ခိုက်မှုတွေအတွက်တန်လျာရှိသူအနည်းဆုံး2ဦးကိုဖမ်းမိနိုင်မှုဘယ်ဂျင်အာဏာပိုင်တွေဆက်ရှာနေကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားနိုင်ငံသားရေးဝန်ကြီးရုရှားသမ္မတရူနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပါတယ်။ထိုင်းကနေမလေးရှားကိုသွားတဲ့ရထားတစ်စင်းပေါ်မှာဒေါ်လာတန်ပေါင်းများစွာတန်တဲ့ဘင်းပြူနဲ့စိတ်ကြွစည်းတွေဖမ်းမိလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့သမ္မတသစ်ဦးထင်ကျော်ကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအတွက်အဖွဲ့ဝင်6ဦးရဲ့အမည်စင်းကိုပြည်ထောင်စုလွှတ်တော်ကိုဒီကနေ့ဒီပေးပို့လိုက်ပါတယ
်အခုကတော့နာမည်စင်းတင်လာပဲရှိသေးတယ်လေအတီကျူးရတာမဟုတ်သေးဘူးပေါ့နော်အခုရှိရတော့တာဝန်ပေးအပ်လာမယ်ဆိုလို့ရှိရင်နိုင်ငံတော်နဲ့
ဖွဲ့စည်းပုံခုံရုံးအဖွဲ့ဝင်တဦးအဖြစ်အမည်စင်းတင်သွင်းခံရတဲ့ NLD လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ထေးကျွယ်ပြောသွားတာပါဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါအပြင်မြန်မာနိုင်ငံရဲ့အပြောင်းလဲနဲ့ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေရဲ့အနာဂတ်အလားလားတခါဒီကနေ့ကြားရတဲ့ကမ္ဘာ TV ယောဂတိုက်ဖြတ်ရေးနေ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းတဲ့မက်ခင်ဖြူထွေးတို့ကအခြေညာပေးမှာဖြစ်ပါတယ်ဗျာ
ဘယ်ဂျီယံနိုင်ငံဘရဆယ်စ်မြို့တော်ဘုံခွဲတိုက်ခိုက်မှုတွေနဲ့ဆက်ဆက်တယ်လို့တန်လျာရှိသူတဦးထဲမင်းရဲ့ကိုဘယ်ဂျီယံအာဏာပိုင်တွေကဆက်ရှာနေကြပါတယ်ဒီကရနှစ်နိုဝင်ဘာလကပြင်သစ်နိုင်ငံပါရီမြို့တော်ကိုတိုက်ခိုက်မှုတွေမှာပါဝင်ခဲ့တဲ့ IS အစွန်ရောက်အဖွဲ့ကအသက်25နှစ်အရွယ်ဘုံလုံးတဲ့လူဟာဘရဆယ်စ်လေဆိပ်ကိုအတီကံဘုံခွဲတိုက်ခိုက်ခဲ့သူတွေကတဦးဖြစ်တယ်လို့ထောက်လန်းရေးတာဝန်ရှိသူတွေကပြောပါတယ်နာဂျင်းလာထရာဝီကိုတခြားဘုံခွဲသူတဦးနဲ့အတူအင်္ဂါနေ့မှာဘရဆယ်စ်လေဆိပ် CCTV ကင်မရာကရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရတာပါအဲ့ဒီထဲမှာပါတဲ့နောက်လူတယောက်ကိုတော့အခုအဓိကရှာနေကြတာပါ။လေးရောမြောက်လူကတော့ကြက်သားဘူဒာယုံမှာအတေကံဘုံခွဲတိုက်ခိုက်ခဲ့သူဖြစ်ပါတယ်။ဒီတော့တင်မှာပဲ Brussels လေဆိပ်ကိုအတေကံဘုံခွဲသူတွေကတဦးဖြစ်တယ်လို့ပြောထားသူကိုတူရကီနိုင်ငံကထိန်းသိမ်းခဲ့ပြီးဥရောပကိုပြန်ပို့ခဲ့ပြီးတဲ့နောက်ပိုင်းလွန်ခဲ့တဲ့၈လလောက်ကမှအဲ့ဒီလူပြန်လွတ်လာတာလို့တူရကီတာဝန်ရှိသူတွေကအခုပြောလာပါပြီ။သူ့ကို2015ခုနှစ်ဇူလိုင်လ14ရက်နေ့ကဘယ်လ်ဂျီယံနိုင်ငံကိုပြန်ပို့ခဲ့ပြီး Brussels ကတန်ယုံကိုအကြောင်းကြားစာပို့ခဲ့ပြီးတော့ဘယ်လ်ဂျီယံတာဝန်ရှိသူတွေကလွှတ်ပေးလိုက်တာလို့တူရကီဝန်ကြီးချုပ်ရစ်ချစ်ထာရဲ့အာရိုဝန်ကပြောပါတယ်။အီဘရာဟင်အယ်ဘာကရာဝီနဲ့ပတ်သက်လို့တူရကီအစိုးရကဘယ်ဂျီယံအာဏာပိုင်တွေကိုအကြောင်းကြားခဲ့ပြီးမြဲအကြမ်းဖက်ဝါဒဆွဲလို့ရတဲ့သူနဲ့ကြားမှာအချိတ်အဆက်ရှိတယ်ဆိုတာဘယ်ဂျီယံအာဏာပိုင်တွေသိအောင်မလုပ်နိုင်ခဲ့ဘူးလို့တူရကီဝန်ကြီးချုပ်ကပြောပါတယ်။
ကျူဘားနိုင်ငံကွာဒါနာမိုပင်လယ်အော်မှာရှိတဲ့အမေရိကန်အချင်းထောင်ကနေပြန်လွှတ်ပေးလိုက်တဲ့အချင်းသားတွေရဲ့တပ်ဖြတ်မှုကြောင့်အမေရိကန်နိုင်ငံသားတွေသေဆုံးခဲ့ရဘူးတယ်လို့အမေရိကန်ကာကွယ်ရေးဌာနအကြီးအကဲအရာရှိတဦးကပြောလိုက်ပါတယ်။ကွာဒါနာမိုအချင်းထောင်ပိတ်ပြေးဆိုင်ရာပင်ဒဂွန်စစ်ဌာနချုပ်အထူးကိုယ်စားလှယ်မစ္စတာလူးဝစ်ကပေါ်ထူးနေကကွန်ဂရက်စ်လွှတ်တော်ကော်မတီတရက်ရဲ့ကြားနာပွဲမှာအဲ့ဒါလိုပြောသွားတာပါ။ဒါပေမဲ့အဲ့ဒီလိုမျိုးသိမ်းဆုံးခဲ့ရဘူးတဲ့ဖြစ်ရမျိုးတွေဘယ်တော့မှဖြစ်ပွားခဲ့တဲ့ဆိုတာကိုတော့သူကတိတိကျကျထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူး။ကွာဒါနာမိုအချင်းထောင်ကိုထားရှိတာဟာအမေရိကန်ရဲ့အဓိကမဟာမိတ်တွေနဲ့ဆက်ဆံရေးကိုထိခိုက်စေတယ်လို့ IS Islamic စစ်သွေးကြွတွေဝါဒဖြန့်လို့ပို့ပြီးတော့ကောက်အောင်လုပ်ပေးရကြပြီးတော့အမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုအားနည်းစေတယ်လို့သမ္မတဘရက်အိုဘားမားကအလေးပေးပြောဆိုထားတဲ့အတိုင်းမစ္စတာလူးဝစ်ကထပ်မံပြောဆိုသွားပါတယ်။ဒါပေမဲ့ရီပပ်ဘလီကန်အများအပြားနဲ့ဒီမိုကရက်တစ်လွှတ်တော်အမတ်တချို့ကတော့ကွာဒါနာမိုအချင်းထောင်ပိတ်ပစ်မဲ့ကိစ္စကိုလက်မခံကြပါဘူး။ကွာဒါနာမိုအချင်းထောင်မှာထိန်းသိမ်းခံထားရသူအများစုကိုတော့2002ခုနှစ်ကစလို့တခြားနိုင်ငံတွေကိုလွှဲပြောင်းတာတွေစတင်လှုပ်ဆောင်ခဲ့ပါတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလာဗရော့ရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့ဒီကနေ့တွေ့ဆုံပြီးယူကရိန်းနဲ့ဆီးရီးယားရေးဆွေးနွေးပါတယ်။မော်စကိုမြို့တော်ကဆွေးနွေးပွဲတွေကနေစီးရီးယားပြည်ပခမြန်နိုင်သမျှအမြန်ဆုံးအဆုံးသတ်သွားအောင်အထောက်အကူဖြစ်စေနိုင်မယ်လို့လူအများအပြားကမျှော်လင့်ထားတဲ့အကြောင်းမစ္စတာလာဗရော့ဖ်နဲ့ဆွေးနွေးပွဲမတိုင်ခင်မှာမစ္စတာကယ်ရီကပြောပါတယ်။ရီမင်လစ်ဗျားနဲ့အရှိအလေပိုင်းငင်းချမ်းရေးလုပ်ငန်းစဉ်လို့တခြားပြည်ပခတွေကိုဖြည့်ရှင်းတာမှာရုရှားရဲ့ပူးပေါင်းဆောင်ရွက်မှုကိုမျှော်လင့်တယ်လို့လည်းမစ္စတာကယ်ရီကပြောပါတယ်။စီးရီးယားနိုင်ငံမှာဒစီတပိုင်းအပြစ်ခတ်ရဲဆဲထားတာကနေတူးတက်မှုတချို့ရထားတယ်လို့မစ္စတာကယ်ရီကဆိုပြီးတိုက်ခိုက်မှုရောကြနေတာဟာမခိုင်မာသေးပေမဲ့အကျိုးဖြစ်ထွန်းမှုရှိတယ်လို့ပြောပါတယ်။စီးရီးယားကနိုင်ငံရေးအသွင်ကူးပြောင်းမှုကိစ္စမှာရုရှားရဲ့ရည်တည်ချက်ကိုတည်ရဖို့ဝန်ကြီးကယ်ရီကမျှော်လင့်ထားပါတယ်။ဝန်ကြီးလာဗရော့ဖ်သမ္မတပူတင်တို့နဲ့ဆွေးနွေးပွဲတွေမှာအင်္ဂါနေ့ကဘရဆယ်စ်မြို့တော်တိုက်ခိုက်ခံရတဲ့ကိစ္စလည်းမစ္စတာကယ်ရီဆွေးနွေးပွဲရှိပါတယ်။အဲ့ဒီတိုက်ခိုက်မှုဟာဘယ်လ်ဂျီယံလူထုနဲ့ဥရောပရဲ့တကယ့်ဗဟိုချက်မှတ်ကိုတိုက်ခိုက်မှုတစ်ခုအဖြစ်ဝန်ကြီးကယ်ရီကပြောထားတာပါ။
ာဂျင်တီးနားနိုင်ငံမှာအမေရိကန်ကအားပေးထောက်ခံခဲ့တဲ့စစ်အာဏာသိမ်းနှစ်40ပြည့်အချိန်ခါမှာပဲအမေရိကန်သမ္မတဘရက်အိုဘားမာနှစ်ရက်ကြာအာဂျင်တီးနားခီးစဉ်ဒီနေ့အဆုံးသတ်ပါမယ်။စစ်အာဏာရှင်လက်ထက်တည်ဆုံခဲ့ကြသူတွေအထိမ့်မဲ့ဆောက်လုပ်ထားတဲ့အောက်မေ့ဖွယ်နေရာတစ်ခုကိုသမ္မတအိုဘားမာဒီနေ့တွားရောက်ဖို့စီစဉ်ထားတာပါ။သမ္မတအိုဘားမာရဲ့ခီးစဉ်ကိုဝေဖန်သူတချို့ကတော့ပုံထုနေ့ကဆန္ဒပြကန့်ကွက်ကြပါရယ်။အရင်တုန်းကတော့အာဂျင်တီးနားစစ်အစိုးရကိုအမေရိကန်ကအားပေးထောက်ခံခဲ့တဲ့အပေါ်တောင်းပန်ဖို့ဝေဖန်သူတွေကတောင်းဆိုခဲ့ဘူးပါရယ်။အာဂျင်တီးနားနိုင်ငံနဲ့ဆက်ဆံရေးအရေးကြီးတဲ့ဆိုတော့ကိုဈေးကွက်စီးပွားရေးစနစ်ကိုလိုလားတဲ့အာဂျင်တီးနားသမ္မတသစ်မော်ရီစီယိုမာစီတက်ခင်းအခန့်နဲ့ပုံထုနေ့ညကဒီနိုင်ငံတော်ညစာစာပွဲအတွင်းမှာသမ္မတအိုဘားမာကပြောပါရယ်။အာဂျင်တီးနားနိုင်ငံရဲ့နိုင်ငံတော်အကဖြစ်တဲ့တန်ကိုအကကိုလည်းသမ္မတနဲ့သမ္မတကတော်တို့ဝင်ကားခဲ့ကြပါသေးတယ်။သမ္မတဥပမာဟာကျူးဘားနိုင်ငံကနေတဆင့်အာဂျင်တီးနားနိုင်ငံကိုခီးဆက်ခဲ့တာပါ။သူဟာနှစ်ပေါင်း90အတွင်းမှာလက်ရှိသမ္မတတူအနေနဲ့ကျူးဘားနိုင်ငံကိုသွားတဲ့ပထမဆုံးသမ္မတဖြစ်ပါတယ်။ကျူးဘားနိုင်ငံအပေါ်မှာဆက်မှတ်ထားတဲ့ဆယ်စုနှစ်ပေါင်းများစွာကြာကုန်သွယ်ရေးပိတ်ဆို့အရေးယူမှုတွေကိုအမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့ရုပ်သိမ်းပေးဖို့ကျူးဘားနိုင်ငံခီးဆက်အတွင်းမှာသမ္မတဥပမာကထပ်ပြီးတော့တောင်းဆိုခဲ့ပါသေးတယ်ရှင်။
ရီမင်နိုင်ငံတွင်အကြမ်းဖက်ပစ်ခတ်တိုက်ခိုက်မှုတွေကိုရပ်ဆဲပြီးရှေ့လာတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေနောက်တစ်ကြိမ်ထပ်လုပ်သွားဖို့ရီမင်ပြည်ပခတ်မှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေကြားသဘောတူညီလိုက်ကြပါတယ်။နိုင်ငံလုံးဆိုင်ရာပစ်ခတ်ရပ်ဆဲရေးသဘောတူစာချုပ်ဟာအီဘီလတ်ဆယ်ရဲ့နေ့ဒေသစံတော်ချိန်ညတကောင်ရမှာစပြီးတော့အသက်ဝင်မှာဖြစ်တယ်လို့ရီမင်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Ismail O Sheikh Ahmed ကပြောပါတယ်
။ I call upon all parties to refrain from any action.That could lead toward exacerbating tension.
ပြည်ခတ်တိုက်ခိုက်မှုတွေအားလုံးရဆက်နိုင်မှုအတွက်နှစ်ဖက်တင်းမာမှုတိုးစီမဲ့ဘယ်လိုလုပ်ရမျိုးကိုမှတက်ဆိုင်ရာအဖွဲ့အစည်းအားလုံးကမလုပ်ကြဘူးကျွန်တော်တိုက်တွန်းပါတယ်လို့ရီမင်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အာမက်ကပြောသွားတာပါ။ပြည်ခတ်ရဆက်ရေးရယူပြီးနောက်ပိုင်းအေဘီလ17ရက်နေ့ကျရင်တက်ဆိုင်ရာအဖွဲ့အစည်းတွေရဲ့မျက်နှာချင်းဆိုင်စုံညီတွေ့ဆုံဆွေးနွေးမှုတွေကိုကူဝေးနိုင်ငံမှာစတင်မယ်လို့လည်းကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောပါတယ
်။ဘီကန်တန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်ကြာတာရင်းနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်ရှင်။ Kurdish Peshmerga တပ်ဖွဲ့တွေကကျောထောက်နောက်ခံပေးထားတဲ့ IDF တပ်ဖွဲ့တွေဟာမူဆုမြို့အရှိတောင်ဘက်မှာ IS စစ်သွေးကြွအဖွဲ့ကတိမ်းထားတဲ့ရွာတွေကိုပြန်ရောက်ဖို့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။အမေရိကန်ကလေ့ကျင့်ပေးထားတဲ့ IRAD MS-5 တပ်မဟာတပ်မနှစ်ခုကတပ်ဖွဲ့ဝင်တွေဟာမူဆုမြို့အရှိတောင်ဘက်က IS တွေတိမ်းထားတဲ့ကျေးရွာ6ရွာကိုဒီကနေ့မနက်ပိုင်းကစပြီးတော့ထိုးစစ်ဆင်တာပါ။ဆူနီမွတ်စလင်ဘာသာဝင်လူမျိုးစုတွေလည်းတိုက်ပွဲမှာပါဝင်နေပြီးတော့ဒါဟာအစင်လာအဖြစ်ဆူနီဒေသတွေကိုထိန်းထားဖို့အတွက်အထူးအရေးပါတယ်လို့ဘက်ရှ်မာကတက်မှုအများပြားကပြောပါတယ်။ထိုးစစ်ကိုမတ်ကမွာအရက်ကနေစတင်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာ IS တွေဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်တာကြောင့်အမေရိကန်မရိန်းတပ်ဖွဲ့ဝင်တဦးမကြသေးခင်ကပဲသိဆုံးထားပါတယ်။မတ်ကမွာဟာမီခမန်းချတဲ့မိုဆူးမြို့သိမ်းတိုက်ပွဲအတွက်စပြီးတော့ပြင်ဆင်တဲ့နေရာတွေထဲကတစ်ခုဖြစ်ပါတယ်။အခုထိုးစစ်မှာပက်ရှမာကာတပ်ဖွဲ့တွေကလက်တွေဝင်မတိုက်ပေးနေတာမရှိဘူးလို့ဗိုလ်ချုပ်ကြီးကပြောပါတယ်။ဘာကြောင့်လဲဆိုတော့ဒီတိုက်ပွဲဟာဆင်လာအဖြစ်တော့ဆူနီအာရဗ်ဒေသမှာဖြစ်နေတာကြောင့်ပါ။ဒါပေမဲ့လည်းဒီကျေးရွာတွေနဲ့ပတ်သက်တဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေကိုတော့အီရတ်တပ်ဖွဲ့တွေကပေးနေတယ်လို့ပက်ရှမာကာဗိုလ်ချုပ်ကြီးကပြောပါတယ်ရှင်။
လွန်ခဲ့တဲ့နှစ်ကဘေးလိဆန်ဆန်ပျောက်သွားခဲ့တဲ့ Boeing 777မလေးရှားခီးတဲ့တင်လေယာဉ်ကအပျက်စီးအပိုင်းစားတချို့ကိုရှာတွေ့ထားတဲ့အကြောင်းဩစတြေးလျရာရှိတွေရဲ့သုံးသပ်ပြောဆိုမှုကိုဒီကနေ့မလေးရှားနိုင်ငံကထပ်ပြီးတော့အတည်ပြုပြောဆိုပါတယ
် The two pieces of debris belong to Boeing 777 parts secondly
from the ပြထားတဲ့ပျက်စီးအပိုင်းစားနှစ်ခုဟာ Boeing 777လေယာဉ်ကအစိတ်ပိုင်းတွေဖြစ်ပါတယ်ဒုတိယတစ်ချက်ကဒီအပိုင်းစားနှစ်ခုပေါ်မှာတွေ့ရတဲ့ဆေးနဲ့စတစ်ကာတွေကိုကြည့်ရင်မလေးရှားလေယာဉ်ကဆေးနဲ့စတစ်ကာတွေနဲ့ဆင်တူနေတာကြောင့်ဒါဟာ MH370 မလေးရှားခရီးသည်တင်လေယာဉ်ကအပိုင်းစားတွေဆိုတာအများကြီးသိကြနေပါတယ်လို့သူတို့အနေနဲ့သုံးသပ်ကြောင်းမလေးရှားတရုတ်ပို့ဆောင်ရေးဝန်ကြီး Leo Tiong Lai ကပြောသွားတာပါဒီကြတဲ့ February လနဲ့ December လတွေအတွင်း Mozambique နိုင်ငံကမ်းရိုးတန်းမှာရှာတွေ့ခဲ့တဲ့ဒီပျက်စီးပိုင်းစားတွေကနေလေယာဉ်ဟာအိန္ဒိယတောင်ပိုင်းသဘောတရားတွေကိုပြတ်ကျခဲ့တယ်ဆိုတာဒီပြုနိုင်တယ်လို့လည်းမလေးရှားဝန်ကြီးကပြောပါတယ်။ခရီးသည်239ယောက်လိုက်ပါသွားတဲ့မလေးရှားခရီးသည်တင်လေယာဉ် MH370 ဟာပြီးခဲ့တဲ့2014ခုနှစ်မတ်လ10ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုသွားလမ်းမှာပျောက်သွားခဲ့တာပါ။
လောင်စာခဲသုံးဒုံးရင်အင်ဂျင်ကိုအအောင်မြင်မြင်ဆက်သက်လိုက်နိုင်ပြီလို့မြောက်ကိုရီးယားကပြောပါရယ်။တဟာတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့အထိရောက်နိုင်တဲ့တာဝဲဖြစ်ဒုံးကြီးထုတ်လုပ်ရေးကြိုးပမ်းချက်မှအဓိကအဆင့်တစ်ခုဖြစ်ပါလိမ့်မယ်။ ဒေါင်းရင်အင်ဂျင်ဆန်းသက်တဲ့အချိန်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရှိနေခဲ့တယ်လို့အစိုးရအဘော်ကိုရီးယားဗဟိုသတင်းဌာန KCNA ကပြောပါတယ်ဒီဆက်တဲ့ချက်ကနေရန်သူတွေရဲ့နှလုံးသက်ပုတ်ကိုကြီးမားတဲ့ကြောက်ရွံ့ထိတ်လန့်မှုဖြစ်စေအောင်တိုက်ခိုက်နေမှာဖြစ်တယ်လို့ကင်ဂျွန်အွန်းကဆိုပါတယ်။လောင်စာခဲကိုအသုံးပြုခြင်းအဖြစ်ဒုံးရင်ပြစ်လုပ်ဖို့ပြင်ဆင်ရတဲ့အချိန်ရော့ချမှာဖြစ်ပြီးတော့ဒုံးချီတွေကိုရွှေ့ပြောင်းနိုင်စွမ်းတိုးလာမှာဖြစ်ပြီးလောင်စာရီသုံးဒုံးရင်တွေထက်အများကြီးပိုပြီးတော့စိတ်ချရစေပါတယ်။နျူကလ িয়ার လက်နက်နဲ့ပယ်ထိန်ဒုံးကြီးစစ်စင်တွေမှာတိုးတက်မှုတွေရထားပြီးဆိုတဲ့အလားတူပြောဆိုချက်မျိုးတွေအရင်တော့ကလည်းမြောက်ကိုရီးယားကပြောမှုပါတယ်။အဲ့ဒီအထဲမှာပက်ထိန်ဒုံးကြီးတစ်စင်းကမ္ဘာလေထဲပြန်ဝင်လာတာကိုကွန်ပျူတာပုံစံနဲ့အအောင်မြင်မြင်ပုံဖော်ပြသနိုင်တာလည်းပါပါတယ်။မြောက်ကိုရီးယားဟာတာဝေးပြစ်ပက်ထိန်ဒုံးကြီးကိုထုတ်လုပ်ထားပြီးဒါမှမဟုတ်ကမ္ဘာလေထဲပြန်ဝင်မှာပြင်းထန်တဲ့အမှုဒဏ်ကိုခံနိုင်ရည်ရှိတဲ့ရင်မျိုးကိုထုတ်လုပ်ထားပြီးဆိုရာတွေအပေါ်တောင်ကိုရီးယားနိုင်ငံနဲ့တခြားပြည်ပနိုင်ငံတွေကကာကွယ်ရေးဆိုင်ရာကျွမ်းကျင်သူတွေကတော့တန်တရားရှိတယ်ဆိုတာပြောဆိုထားကြပါရဲ့ရှင်။
ထိုင်းနိုင်ငံကနေမလေးရှားကိုသွားတဲ့ရထားတစ်စီးပေါ်မှာတန်ဖိုးအဖြစ်ဒေါ်လာတန်းနဲ့ချီပြီးတော့တန်တဲ့ဘင်းပြူနဲ့စိတ်ကြွစည်းတွေကိုခီးဆောင်ရီထက်မှထက်ပြီးခိုးသွင်းမှုကြိုးစားကြတဲ့မလေးရှားနိုင်ငံသား15ယောက်ကိုဖမ်းမိလိုက်တယ်လို့ထိုင်းရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။စိတ်ကြွစည်း498ပေါင်နဲ့ဘင်းပြူ17ပေါင်တင်းစီရမိခဲ့တာလို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။အခုတင်းယူရမိတဲ့ ICE လို့လူတွေသိကြတဲ့စိတ်ကြွစည်းတွေဟာတန်ဖိုးအဖြစ်အမေရိကန်ဒေါ်လာ73တန်းကျော်တယ်လို့ထိုင်းရဲမှူးကြီးဖူတီဒက်ဘွန်ကရာဖူကပြောပါတယ်။ဒီမွေးရစီတွေကိုဈေးနှစတင်ပြီးကြောင်းလို့ရတဲ့မလေးရှားနဲ့တခြားနေရာတွေကိုခိုးတည်ခဲ့ကြတာလို့လည်းဆိုပါတယ်။ဒီမွေးရစီတွေဟာမြန်မာနိုင်ငံကနေမွေးရစီဝါတွေအဓိကဖြတ်တန်းဝင်ရောက်တဲ့ထိုင်းနိုင်ငံမြောက်ပိုင်းကလာတာလို့လည်းသူကပြောပါတယ်။မြန်မာထိုင်းဗီယက်နမ်ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေအတွက်ချေးငွေနဲ့အကျွေးယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်အမေရိကန်ဒေါ်လာ 17.5 ဘီလီယံကမ်းလှမ်းမှုအစီအစဉ်ထားတဲ့အကြောင်းတရုတ်ဝန်ကြီးချုပ်လီကီချန်းကကြေညာလိုက်ပါတယ်။တရုတ်နိုင်ငံတောင်ဝမ်းမှာလုပ်တဲ့ Bonn Forum အတွင်းအဲ့ဒီငါးနိုင်ငံကခေါင်းဆောင်တွေနဲ့ဗိုလ်ထုနေမှာတွေ့ဆုံပြီးတဲ့နောက်တရုတ်ဝန်ကြီးချုပ်ကအဲ့လိုကြေညာတာပါတရုတ်ဝန်ကြီးချုပ်ဟာမြန်မာဒုတိယသမ္မတဆိုင်မောက်ခန်းထိုင်းဝန်ကြီးချုပ်ပရယုချန်တို့ကြားကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်လာအိုဝန်ကြီးချုပ်ထွန်ဆစ်သမာဗွန်ဗီယက်နမ်ဒုတိယဝန်ကြီးချုပ်ဖန်ပင်မင်းတို့နဲ့လည်းတရားစီတွေ့ဆုံဆွေးနွေးပါတယ်မိတ်ဆွေဆက်ဆံရေးနဲ့ငွေကြေးဆိုင်ရာကလန်ဒါတွေရှိနေတဲ့ကြားမှာပဲမြန်မာနဲ့ဗီယက်နမ်နိုင်ငံတွေနဲ့တရုတ်အကြားဆက်ဆံရေးကတည်ကြည်အဆင်ပြေလာတာမဟုတ်ပါဘူးမြန်မာနိုင်ငံနဲ့ဆက်ဆံရေးအဖူးတည်ဖြစ်တာမှာတော့ဒေါ်လာ 3.6 ဘီလီယံတန်မြေဆုံဆဲစီမံကိန်းကို2012ခုနှစ်မှာရပ်ဆိုင်းထားခဲ့တဲ့ကိစ္စကအဓိကဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကြီးညာပေးသွားကြတာဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံကသတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို VOA မြန်မာပိုင်းရဲ့အင်တာနက်ဆောင်မျက်နှာဖြစ်တဲ့ www.burmese.voanews.com မှာနားဆင်ဖတ်ရှုလို့ရပါတယ်ဒါပြင် VOA ရဲ့ Facebook နဲ့ Twitter ဆောင်မျက်နှာတွေမှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်ပါးတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးသတင်းနဲ့စကျင်းပါတယ်သမရသည့်ဥထင်ကျော်ကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့ကိုဖွဲ့စည်းနိုင်ဖို့ခုံရုံးဥက္ကဋ္ဌအပါအဝင်အဖွဲ့ဝင်၉ဦးတို့ရဲ့အမိစင်းကိုပြည်ထောင်စုလွှတ်တော်နာယကထံဒီကနေ့ပေးပို့ခဲ့ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့မှာ NLD ပါတီကလွှတ်တော်ကိုယ်စားလှယ်တဦးသာပါဝင်ပါတယ်နောက်ပိုင်းပြီးခဲ့တဲ့ရက်ပိုင်းကလွှတ်တော်မှာတင်ပြခဲ့တဲ့ပြည်ထောင်စုဝန်ကြီး18ဦးအမိစင်းကိုကန့်ကွက်မဲ့သူမရှိဘဲဒီကနေ့အတည်ပြုလိုက်ပါတယ်ဒီသတင်းတွေကိုတော်ဗီမြန်မာပိုင်းကမေခါကသတင်းပေးပို့ထားပါတယ်ခင်ဗျာ
နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်320နဲ့အညီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့ကိုဖွဲ့စည်းနိုင်ဖို့ခုံရုံးဥက္ကဋ္ဌအပါဝင်အဖွဲ့ဝင်၉ဦးတို့ရဲ့အမိစင်းကိုတမရတဲ့ဦးထင်ကျော်ကပြည်ထောင်စုလွှတ်တော်နာယကထံဒီကနေ့ပေးပို့ခဲ့ပါတယ်။တမရကအဆိုပြုတဲ့သူတွေထဲမှာပြင်ပကတက်ဆိုင်ရာနေပယ်အသီးသီးကပညာရှင်အများစုနဲ့ဖွဲ့စည်းထားပြီး NLD ပါတီကလွှတ်တော်ကိုယ်စားလှယ်တဦးတည်းသာပါဝင်ပါတယ်။၉ဦးထဲမှာအရင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့ကအဖွဲ့ဝင်ဟောင်း၂ဦးဖြစ်တဲ့ဦးမြင့်ဝင်းနဲ့ဒေါ်လှမျိုးနွယ်တို့ပြန်လည်ပါဝင်လာခဲ့ပါတယ်
။နိုင်ငံတော်တမရအဖြစ်ရွေးချယ်တင်မြှောက်ခံထားရသူကရွေးချယ်ထားတဲ့အဖွဲ့ဝင်၃ဦးကတော့၁ဦးညီညီ၂ဦးမြင့်ဝင်း၃ဦးမျိုးမြင့်ပြည်သူ့လွှတ်တော်ဥက္ကဋ္ဌကရွေးချယ်ထားတဲ့အဖွဲ့ဝင်၃ဦးကတော့၁ဦးမျိုးညွန့်၂ဦးခင်မောင်ချူ၃ဒေါ်ခင်ထေးကျွယ်အမျိုးသားလွှတ်တော်ဥက္ကဋ္ဌကရွေးချယ်ထားတဲ့အဖွဲ့ဝင၃ဦးကတော့၁ဦးတွာကျင်ပေါင်း၂ဒေါ်လှမျိုးနွယ်၃ဦးကျော်ဆန်းတို့ဖြစ်ပါတယ်အထက်ပါပုဂ္ဂိုလ်၉ဦးနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကရွေးချယ်ထားတဲ့ဦးမျိုးညွန့်အားဥက္ကဋ္ဌဖြစ်တာဝန်ပေးအပ်ဖို့ပြည်ထောင်စုလွှတ်တော်သို့တင်ပြထားပါတယ်
ပြည်ထောင်စုလွှတ်တော်နိုင်ကမန်ဝင်းခိုင်တန်းကအခုလိုလွှတ်တော်မှာထုတ်ပြန်ကြေညာလိုက်တာပါ။ဒီဖွဲ့ဝင်ကိုယ်ဦးတွေကဦးမျိုးညွန့်ကိုဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဥက္ကဋ္ဌအဖြစ်တာဝန်ပေးအပ်ဖို့သမရသည့်ဦးထင်ကျော်ကလွှတ်တော်ကိုအဆိုပြုထားပါတယ်။ဒီဥပဒေခုံရုံးအဖွဲ့ကိုရွေးကောက်ခံသမရကရွေးချယ်ထားတဲ့အဖွဲ့ဝင်3ဦး၊ပြည်သူ့လွှတ်တော်ဥက္ကဋ္ဌကရွေးချယ်ထားတဲ့အဖွဲ့ဝင်3ဦးနဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌကရွေးချယ်ထားတဲ့အဖွဲ့ဝင်3ဦးစုစုပေါင်းအဖွဲ့ဝင်9ဦးနဲ့ဖွဲ့စည်းဖို့အဆိုပြုခဲ့တာဖြစ်ပါတယ်။ခုံရုံးအဖွဲ့ထဲမှာပါဝင်တဲ့အဖွဲ့ဝင်တွေရဲ့သတ်မှတ်ထားတဲ့အရေးချင်းတွေနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုရင်စစ်စစ်ထားတယ်လို့ပါတီရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာဇော်မြင့်မောင်က VOA ကိုခုလိုပြောပြပါဗျာ။အဲ
ပကောလုံးကတော့ဥပဒေပြင်ရဆင်းနေဖို့ပဲခံရတာပါခင်ဗျာ။ဒါတော့အဟောင်းနဲ့ပါတယ်အစ်စ်တီလည်းပါတယ်နော်။ဥပဒေပြင်ရဆင်းနေပါပဲ။ပြင်ရဆင်းနေဝိုင်းဝန်းပြီးတော့မှထောက်ခံပေးတယ်မှာဒေါက်ဆန်းစုကိုလည်းဝန်ကျွတ်သူမြင့်မြန်ပြီးတော့မှဒီစည်းရင်းတွေဆက်ပေါ်လာရင်ဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်။
ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့မှတာဝန်ထမ်းဆောင်ဖို့အဆိုပြုခံရသူ NLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ထေးကျွဲကတည်ဆဲနိုင်ငံဥပဒေလုံထုံးလုံးနည်းရည်နဲ့အညီတာဝန်ကိုကျေပွန်စွာထမ်းဆောင်သွားမယ်လို့ VOA ကိုခုလိုပြောဆိုခဲ့ပါတယ်
။အခုကတော့နာမည်သိရင်တင်လာပဲရှိသေးတယ်လေအတူတူရတာမဟုတ်သေးဘူးပေါ့နော်။အခုရှိရတော့တာဝန်ပေးအပ်လာမယ်ဆိုလို့ရှိရင်နိုင်ငံတော်နဲ့နိုင်ငံသားပြည်သူပြည်သားတွေရဲ့အကျိုးအတွက်ဥပဒေပေါင်းပြင်ကဥနော်စက်နိုင်လောက်စူးစမ်းပြီးတော့ဆောင်ရွက်သွားမယ်ပြောချင်ပါတယ်။ဟိုဖွဲ့စည်းပုံခြေကဥပဒေမှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေရဲ့နောက်တော့ခုံရုံးဥပဒေဒီမှာပါတဲ့ပြဋ္ဌာန်းချက်တွေနဲ့အညီပေါ့နော်အဲ့ဒါကိုပဲဆောင်ရွက်ရမှာဖြစ်ပါတယ်။ခုံရုံးကိုတက်လာမဲ့ဥပဒေကလည်းဘယ်လိုဥပဒေဆိုတာလဲအနည်းတော့ကူတလောဆယ်တော့မသိသေးဘူးပေါ့နော်။ဒါပဲတက်လာပေါ့နော်ပြဋ္ဌာန်းထားတဲ့ဥပဒေပေါင်းတွေရပဲအန်တီကူဒီအဖွဲ့ဝင်900လောက်ကတန်တန်လေးကြီးနိုင်နိုင်လောက်ရမှာဖြစ်ပါတယ်။
သမရတေကပြီးခဲ့တဲ့ရက်ပိုင်းတွင်ကတင်သွင်းခဲ့တဲ့ပြည်ထောင်စုဝန်ကြီး78ဦးအမည်စည်ရင်းကိုလည်းဒီကနေ့လွှတ်တော်မှာကန့်ကွက်သူမရှိဘဲအတည်ပြုလိုက်ပါပြီ။အတည်ပြုလိုက်တဲ့သူတွေကဘယ်ဝန်ကြီးဌာနတွေမှာတာဝန်ယူရမလဲဆိုတာကိုတော့တရားဝင်မသိရှိရသေးပါဘူး။ဒီအဆိုပြုခံရတဲ့ပြည်ထောင်စုဝန်ကြီး78ဦးမှာပညာရေးနောက်ခံအချက်လက်တွေကြောင့်အငင်းပွားပွဲဖြစ်နေရတာတွေရှိသလိုလူမှုရေးဆွဆဲချက်အချို့ကြောင့်လည်းအငင်းပွားပွဲကြုံတွေ့နေရတာလည်းရှိခဲ့ပါတယ်။ဒေါက်တာကျော်ဝင်းနဲ့ဒေါက်တာတန်းမြင့်တို့ကိုပညာရေးနောက်ခံအချက်လက်တွေကြောင့်ဆွဆဲမှုတွေရှိခဲ့ပြီးရောဦးအောင်ကိုကိုလည်းလူမှုရေးဆွဆဲချက်အချို့နဲ့ဆွဆဲနေတာတွေရှိခဲ့ပါတယ်။ဒါပေမဲ့ဒီကနေ့မှာသူတို့သုံးဦးကိုကန့်ကွက်သူမရှိတာကြောင့်အတည်ပြုခန့်အပ်လိုက်ပြီးဖြစ်ပါတယ်။ဒီလိုဆွဆဲမှုတွေရှိလာတဲ့ပေါ် NLD ပါတီဘက်ကိုဆက်သွယ်မေးမြန်းလာမှာတော့ဘိုးအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကဒါကိုထုတ်ဖော်ပြောဆိုဖို့နဲ့ဖြေရှင်းဖို့ညင်ဆိုထားပါတယ်။ဒီကနေ့တင်သွင်းခဲ့တဲ့ဖွဲ့စည်းပုံအခြေခံဆိုင်ရာခုံရုံးအဖွဲ့ဖွဲ့စည်းနိုင်ဖို့ခုံရုံးဥက္ကဋ္ဌပါဝင်အဖွဲ့ဝင်9ဦးတို့ကိုစစ်စစ်သွားမှာဖြစ်ပြီးအဖွဲ့ဝင်အရေးချင်းမပြည့်စုံဘူးဆိုရင်လွှတ်တော်ကိုယ်စားလှယ်တဦးကမနက်ဖြန်မလ25ရက်နေ့ညနေ4နာရီမတိုင်ခင်ပြည်ထောင်စုလွှတ်တော်ရုံးကိုပေးပို့ကန့်ကွက်နိုင်ပါတယ်။ဒါတွေကိုလာမယ့်မလ28ရက်နေ့မှာအတည်ပြုပေးသွားမှာဖြစ်ပါတယ်
။သမရတဲ့ဦးထင်ကျော်ကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့ဝင်တွေရဲ့အမိစင်းကိုလွှတ်တော်နာကထံတင်သွင်းခဲ့တာနဲ့ပတ်သက်ပြီးတော့မိခသတင်းပေးပို့ခဲ့တာပါ။ကမ္ဘာ TV ယောဂတိုက်ဖြိုင်နေဆိုင်တဲ့သတင်းကိုအလဲမပေးခင်မှာအခုတစ်ခါထိုင်းနိုင်ငံကမြန်မာလူသမားတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံမှာထောင်ထဲချီတဲ့မတ်ပုံတင်မထားတဲ့မြန်မာအိမ်ပေါ်လူသားတွေဟာသူတို့အလို့ရှင်တွေရဲ့မတရားအနိုင်ကျင့်နှိပ်စက်မှုတွေကိုနေ့စဉ်နေ့တိုင်းကြုံတွေ့နေရပါတယ်။ဒါပေမဲ့မြန်မာနိုင်ငံပွင်လင်းလာပြီးပြည်ပြင်ပြောင်းလဲရေးကြောင့်အခြေအနေတွေလည်းတဖြည်းဖြည်းပြောင်းလဲလာနေပါတယ်။ဒီအခြေအနေတွေဟာအနာဂတ်မှာရွှေ့ပြောင်းလူသားတွေကိုပြန်ခေါ်နိုင်လောက်အောင်လုံလောက်ကြီးမားနေပါပြီလား။ထိုင်းနိုင်ငံချင်းမိုင်မြို့ကနေ VOA သတင်းတောက် Steve Sanford ပေးပို့ထားတဲ့သတင်းကိုကိုရဲကောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလူသား2တန်းလောက်အလုပ်လုပ်နေပါတယ်။နှစ်ဆက်နှစ်တိုင်းထောင်တောင်းချီတဲ့မြန်မာနိုင်ငံကရွှေ့ပြောင်းလူသားတွေဟာလောက်ခနဲ့အလုပ်ကင်ပိုကောင်းတဲ့ထိုင်းနိုင်ငံကိုလာပြီးအလုပ်လုပ်ကြပါတယ်။ထိုင်းနိုင်ငံမှာအနည်းဆုံးလောက်ခကိုတရက်ကို10ဒေါ်လာအထိတိုးမြှင့်လိုက်ချိန်မှာအိမ်မော်အဖြစ်လောက်ကင်တဲ့အမျိုးသမီးရွှေ့ပြောင်းလူသားတွေကတော့အိမ်ထဲကအိမ်ပြင်မထွက်ရဘဲအနိုင်ကျင့်ဆက်ဆံမှုတွေကြုံနေရဆဲပဲလို့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်။အလုပ်သမားတဦးဖြစ်တဲ့နမ်ကောင်ခမ်းလိုမျိုးတရားဝင်အလုပ်လုပ်ခွင့်ပါမင်းမရှိတဲ့မြန်မာလူသားတွေဟာနေ့စဉ်အပြင်ကိုသွားလာဖို့အတွက်တောင်းအခက်ခဲတွေ့နေရတယ်လို့ပြောပါတယ်
။မမေးခတာတာဝီရာတေပိုင်နွန်ပန်းနေတော့ဟောတုံ
းချမဘယ်တော့မှအလုပ်အားရမရပါဘူး။အပြင်ကိုသွားခြင်းနဲ့ဆိုရင်ခွင့်တောင်းမိမှသွားလို့ရပါတယ်။တခါတလေနေမကောင်းဖြစ်နေတဲ့ဆွေမျိုးတွေကိုကူညီဖို့ချမအပြင်သွားခြင်းပါတယ်။အားရပေးဖို့တောင်းတဲ့အခါအလုပ်ပြီးတဲ့အခါတစ်နာရီနှစ်နာရီလောက်ပဲသွားရပြီးတော့ချက်ချင်းပြန်လာရတယ်
။ပြင်ပနဲ့အဆက်အသွယ်မလုပ်ရတာနဲ့နိုင်ရီအကြာကြီးအလုလုရတာတွေကြောင့်အိမ်မော်လုံသားတွေဟာသူတို့ကိုအကူအညီပေးတဲ့အဖွဲ့အစည်းတွေကိုဆက်သွယ်အကူအညီတောင်းဖို့ခက်ခဲစေပါတယ်။ရွှေပြောင်းလုံသားတွေကိုအကူအညီပေးတဲ့ Pim CNWI ကတော့ပြည်ထောင်စုရဲ့အရင်းမြစ်ကိုရှာဖို့လိုတယ်လို့ပြောပါတယ်။
ဘာန်ကမိတ်စာမတ်ခေါထึง ง่ายอยู่แล้ว
เองพออลุตมารีฮะตรุอลุลุอะไรเองเนี่ยมาเป็นเนียรามุเสตวยาราแค่ปาร์เลยจมารุลุอเปียนลุเรอแท้วันบุคัดลุตรุเลอเปียนทวลาบุแค่ปาร์เลยเองมองมิวตมีรีฮะลุขะอเปียนอลุตมาย่าบังกวนเลยไม่ย่าเป็นเลยไม่สัญญาโซกาขันยารามุจมารุพวนีเนคุณีนายบุลุบาร์เลย
อาชามาอเมียวตมีเองมองลุตารีเอขุนยีตองโซมูรีปูมยาลาจิมาอดีกาพยัตนาตะคูกะဒီအလုပ်ပေါ်မှာအစင်လာတိုင်းရှုမြင်နေကြတာကြောင့်ဖြစ်ပါတယ်။အာရှမှာအိမ်ပေါ်အလုပ်လုပ်တဲ့အမျိုးသမီးအလုံးရဲ့၄ပုံ၃ပုံကြောကြောဟာတပတ်ကို48နာရီတန်းမနေအလုပ်လုပ်ကြရတယ်လို့နိုင်ငံတကာလူသားအဖွဲ့ ILO ရဲ့အစိုးရခန်းစာတစ်စောင်ကဆိုပါတယ်။ဒါဟာအိမ်ပေါ်အမျိုးသမီးတွေကြုံနေရတဲ့ပြဿနာတစ်ရပ်ဖြစ်တယ်လို့ ILO အဖွဲ့ရဲ့ရွှေ့ပြောင်းလူသားအရေးကျွမ်းကျင်သူ Jackie Pollack ကထောက်ပြခဲ့ပါတယ်
။ It's a gender issue that domestic work is not seen as work.
ဒါကကျမ်းမာရင်းခွဲခြားမှုနဲ့ပတ်သက်နေတယ်လို့ဆိုရမှာပါ။အိမ်ရှင်မတွေလုပ်တဲ့အလုပ်အတွက်လုခပေးစရာမလိုတာကြောင့်အိမ်ပေါ်အလုပ်ကိုတရားဝင်အလုပ်လို့မသတ်မှတ်ချင်ကြပါဘူး။ဒါကြောင့်အိမ်ပေါ်အလုပ်လုပ်တဲ့သူတွေဟာလုံသမားဥပဒေတွေအရအကာအကွယ်မရပဲဖြစ်နေပါလေ
။ထိုင်းနိုင်ငံအနေနဲ့ရွှေပြောင်းလုပ်သားတွေကိုအလုပ်လုပ်ခွင့်ထုတ်ပေးတာကိုရှင်းရှင်းလင်းလင်းနဲ့မြန်မြန်ဆန်ဆန်လုပ်ပေးဖို့ဆက်ပြီးလုပ်နေပါတယ်။ဒါပေမဲ့လည်းအိမ်ပေါ်လုပ်သားတွေရဲ့လုပ်ငန်းခွင့်အခြေအနေတိုးတက်လာမလားဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
် VOA ကနေ6ရက်နေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုညနေ9နာရီထိဆက်လက်အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ကမ္ဘာ TV ယောဂတိုက်ဖြတ်ရေးနေ့နေဆိုင်တဲ့သတင်းတပုတ်ကိုပြောပြခြင်းပါတယ်ဒီကနေ့မတ်လ24ရက်နေ့ဟာကမ္ဘာ TV ယောဂတိုက်ဖြတ်ရေးနေ့ဖြစ်ပါတယ်2030မှာ TV ယောဂကင်းစင်ရေးအတွက်ငွေကြေးပုံမထောက်ပံ့ဖို့နဲ့တကမ္ဘာလုံးအတူတကွပူးပေါင်းဆောင်ရွက်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတောင်းဆိုလိုက်ပါတယ် WHO ရုံးချုပ်ရှီယာဂျနီဗာကနေ research line ပေးပို့ထားတဲ့သတင်းလော်ကိုတော့နန်းလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာလိုအဆုံနာယောဂလို့ခေါ်တဲ့ TV ယောဂကို2030မှာလုံးဝကင်းစင်သွားရမယ်ဆိုတော့ကုလသမဂ္ဂရဲ့ရည်မှန်းသတ်မှတ်ချက်ဟာစိန်ခေါ်မှုတွေရှိနေပေမဲ့လို့ဖြစ်လာနိုင်စရာရှိပါတယ်။ယောဂခန်းစားနေရသူပေါင်း43သန်းကို TechGrid 2000ကရေကကဲတင်ခဲ့ပြီးပါပြီ။ TV ယောဂကုသမှုအစီအစဉ်တွေကိုတိုးချဲ့လိုက်ရုံမကပိုပြီးတော့ဆန်းသစ်တဲ့ပုံစံနဲ့ဖြည့်ရှင်းကုသပေးနိုင်ရင်နိုင်ငံပေါင်းစုံက TV ယောဂနဲ့နေစဉ်ဆက်ပြီးတည်ဆုံနေရသူပေါင်းတသန်းခွဲလောက်ကိုကဲတင်နိုင်ပါလိမ့်မယ်။TV ယောဂကြောင့်နေ့စဉ်လူ6000လောက်သေဆုံးနေတယ်လို့ WHO ကဆိုပါတယ်။ TV ယောဂခန်းစားနေရသူ95ရာခိုင်နှုန်းကဆင်းရဲတဲ့နိုင်ငံတွေကဖြစ်ပါတယ်။ TV ယောဂအဆိုးဆုံးရင်ဆိုင်နေရတဲ့နိုင်ငံပေါင်း30မှာနောက်ဆုံးပေါ်ကုသနည်းနဲ့လုပ်ကံရမှာအောင်မြင်မှုတွေတွေ့လာရတယ်လို့ WHO ရဲ့ကမ္ဘာ TV ယောဂအစီအစဉ်ညွှန်ကြားရေးမှူး Mario Ravaglione ကပြောပါတယ်။အဲ့ဒီနိုင်ငံတွေထဲမှာတခြားနိုင်ငံတွေထက်စာရင် TV ကြောင့်သေဆုံးသူပိုများတယ်လို့ MDR TV လို့ခေါ်တဲ့ဆေးရင်ပါမှုရှိနေတဲ့အိန္ဒိယနိုင်ငံကတနိုင်ငံအပါအဝင်ဖြစ်ပါတယ်။ TV ယောဂဆောင်ရှောက်ရေးကိုလူတိုင်းရရှိအောင်အိန္ဒိယနိုင်ငံမှာတိုးချဲ့လှုပ်ဆောင်လာတယ်လို့သူကပြောပါတယ်။ TV ယောဂနဲ့ TV ဆေးရင်ပါနေတဲ့လူနာတွေအတွက်ချက်ချင်းစမ်းသပ်မှုတွေကိုတောင်အာဖရိကနိုင်ငံမှာလည်းလုပ်ပေးနေပါတယ်။WHO ရဲ့ကမ္ဘာ TV ယောဂဆိုင်ရာညွှန်ကြားရေးမှူး Mario Ravaglione ကအခုလိုဆိုပါတယ
် South Africa is let us remember home to the largest number of people living with HIV
တောင်အာဖရိကနိုင်ငံက TV ယောဂကုသမှုခံယူနေတဲ့ HIV ပိုးရှိသူအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်တကမ္ဘာလုံးမှာစီးရင်ပါနေတဲ့ TV ယောဂပိုးဖြစ်လာရတဲ့လမ်းကြောင်းတွေကိုစမ်းသပ်တဲ့ဒီလိုနည်းမျိုးတွေရှိပါတယ်ဒီနည်းကနည်းပြပါအစ်တီတွေကတခုပါကျွန်တော်တို့ကဒါကိုသိလေးထားပါတယ်ဘာဖြစ်လို့လဲဆိုတော့စီးရင်ပါတဲ့ပိုးတွေကြောင့် TV ယောဂကိုလည်းပြောင်းအောင်ကုသမပေးနိုင်တယ်လို့လူတွေလည်းသိဆုံးနေကြလို့ပ
ါ TV ယောဂဟာလေထဲကနေကူးဆက်တဲ့ယောဂပိုးဖြစ်ပါတယ်ထိုင်း၊ရုရှား၊ဘရာဇီးလ်နဲ့ဗီယက်နမ်နိုင်ငံတွေမှာ TV ယောဂကုသရေးအစီအစဉ်တွေအောင်မြင်တယ်လို့ WHO ကဆိုပါတယ်ကျန်းမာရေးအဖွဲ့အတော်များများပါဝင်ဖွဲ့စည်းထားတဲ့ United က WHO နဲ့ပူးပေါင်းပြီး TV ယောဂကင်းစင်သွားအောင်ဘယ်လိုချင်းကပ်လှုပ်ဆောင်မလဲဆိုတော့ထိရောက်တဲ့နည်းလမ်းကိုစမ်းသပ်နေပါတယ်ဥပမာအဖြစ်ကလေးတွေအတွက်ပိုကောင်းတဲ့ TV ကုသနည်းကိုတိုးချဲ့လှုပ်ဆောင်လိုက်တာမျိုးပါ 22တိုင်းကလင်းငယ်ပေါင်းတသန်းလောက် TV ယောဂါကြောင့်နာမကျန်းဖြစ်ပြီးတော့လူပေါင်းသသိန်း4000လောက်သေဆုံးနေကြပါတယ်။ကလေးတွေအတွက်တင့်တော်ပြီးမှန်ကန်တဲ့အတိုင်းအတာနဲ့တောက်သုံးနိုင်တဲ့ဆေးဖော်မြူလာတွေရနိုင်ပြီလို့ United Council Janet Ginnett ကပြောပါတယ်။WHO ရဲ့ကုသမှုလမ်းညွှန်ချက်တွေအပြောင်းလဲမလုပ်ခင်သူကအဲ့ဒီလိုပြောသွားတာပါကလေးငယ်တွေကိုလူကြီးတွေနဲ့တဒါနဲ့တတ်မှတ်ထားတာဖြစ်ပြီးကလေးတွေအတွက်ဆင်းညွန်ပြောင်းဖို့လိုမယ်ဆိုတာဘသူကမှမစင်စားမိဘူးလို့သူက VOA ကိုအခုလိုဆိုပါတယ
် So the drugs that we had were either child friendly dissolvable
ကလေးတွေတင့်တော်တဲ့ရေပြော်လွယ်တဲ့ဆေးတွေဖြစ်ပေမဲ့လို့မှန်ကန်တဲ့အချိုးအစားတော့မဟုတ်ပါဘူးရှင်လူကြီးဆေးတွေကနေပြီးတော့ချိုးပြီးတော့တင့်တော်တဲ့အချိုးအစားရအောင်လို့စူးစမ်းပြီးတော့လုပ်ထားရတာပါဒါကြောင့်မလို့ဒီနည်းတွေကအလုပ်တော်ဖြစ်တယ်လို့ပြောရမယ်
။ခုတော့တီဘီယောဂါခံစားနေရတဲ့ကလေးတွေအတွက်အလွယ်တကူဖြစ်မဲ့မှန်ကန်တဲ့အချိုးအစားရှိတဲ့ဆေးတွေကိုဈေးကွက်မှာဝယ်ယူနိုင်ပြီလို့ Ginnett ကပြောပါတယ်။မြန်မာနိုင်ငံမှာလည်းတီဘီယောဂါခံစားနေရသူအများအပြားရှိနေပြီး WHO ရဲ့2015အစီရင်ခံစာအရမြန်မာနိုင်ငံမှာ2014ခုနှစ်အတွင်းတီဘီယောဂါပိုးရှိသူပေါင်းသသိန်းခွဲဝန်းကျင်ရှိတယ်လို့ဖော်ပြထားပါတယ်။ထပ်အပြင် TV ဆေးရင်ပါနေတဲ့ယောဂပိုးရှိသူတွေနောက်ထပ် 3,400 ကျော်ကိုစမ်းသပ်တွေ့ရှိခဲ့တယ်လို့ဆေးကုသမှုခံယူနေသူပေါင်း 1,500 ကျော်ရှိတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်။ဒါမဲ့ငါးနှစ်တန်းအတွက်အစိုးရအဖွဲ့ဝင်ဝန်ကြီးစည်းရုံးကိုရွေးချယ်ခံသမ္မတဦးတင်ကျော်ကတွတ်တော်မှတင်သွင်းထားပြီးပါပြီ။ဒေါက်ဆန်းစုကြည်အပါအဝင်ဝန်ကြီးအဖွဲ့ဝင်တွေရဲ့ကိုယ်ရေးအကျင့်တွေကိုလည်းထုတ်ပြန်ထားပါတယ်။ဒီအစိုးရအဖွဲ့တင်တဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-32-382-5554 email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
သောရရှင်အနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေခင်ဗျာသောရရှင်အနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးတဲ့သတင်းတွေနဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကို www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာပြန်လည်နှာစင်ဖတ်ရှုနိုင်ပါတယ်အဲဒီမှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုနှာစင်ဖတ်ရှုနိုင်သလို VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာအခုကစပြီးတော့တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲကြီးညာပြီးမှဖြစ်ပါတယ်ခင်ဗျာ
ဘယ်ဂျန်နိုင်ငံဘရူဆဲလ်မြို့ဘုံခွဲတိုက်ခိုက်မှုတွေနဲ့ဆက်ဆက်တယ်လို့တင်ပြရှိသူတဦးထက်မနည်းကိုဘယ်ဂျန်အနာပိုင်တွေဆက်ရှာနေကြပါတယ်ပြီးကြတဲ့နိုဝင်ဘာလကပြည်သူနိုင်ငံပါရီမြို့တော်ကိုတိုက်ခိုက်မှုတွေမှာပါဝင်ခဲ့တဲ့ IS အစွန်းရောက်အဖွဲ့ကအသက်25နှစ်အရွယ်ဘုံလုတဲ့လူဟာဘရူဆဲလ်လေဆိပ်ကိုအထီးကံဘုံခွဲတိုက်ခိုက်ခဲ့သူတွေကတဦးဖြစ်တယ်လို့ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်ကျူဘားနိုင်ငံဂွမ်နာနာမိုပင်လယ်အော်မှာရှိတဲ့အမေရိကန်အကျဉ်းထောင်ကနေပြန်လွတ်ပေးလိုက်တဲ့အကျဉ်းသားတွေရဲ့လက်ချက်ကြောင့်အမေရိကန်နိုင်ငံသားတွေတည်ဆုံးခဲ့ရဘူးလေလို့အမေရိကန်ကာကွယ်ရေးဌာနအကြီးတန်းတာဝန်ရှိသူတူကပြောဆိုလိုက်ပါတယ်။ဂွမ်နာနာမိုအကျဉ်းထောင်ပြည်ဖြစ်ရေးဆိုင်ရာပန်တဂွန်စစ်ဌာနချုပ်အထူးကိုယ်စားလှယ်မစ္စတာလူးဝစ်ကဗိုလ်ထုနေမှာကွန်ဂရက်လွှတ်တော်ကော်မတီတရရဲ့ဌာနပွဲတွင်အဲ့လိုပြောသွားတာပါ။ဒါပေမဲ့အဲ့လိုတည်ဆုံးခဲ့ရဘူးတဲ့ဖြစ်ရမျိုးဘယ်တော့မှဖြစ်ခဲ့တယ်ဆိုတာကိုတော့သူကတိတိကျကျထုတ်ပြောမသွားပါဘူး။အမေရိကန်နိုင်ငံသားရွေးဝန်ကြီးဂျွန်ကယ်ရီဟာရုရှားနိုင်ငံသားရွေးဝန်ကြီးဆာဂီလာဗ်ရော့ရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့ဒီကနေ့တွေ့ဆုံပြီးယူကရိန်းနဲ့ဆီးရီးယားရေးဆွေးနွေးပါတယ်။မော်စကိုမြို့တော်ဆွေးနွေးပွဲတွေကနေဆီးရီးယားပြည်ပခအမြန်နဲ့တမျှအမြန်ဆုံးအဆုံးသတ်သွားအောင်အထောက်အကူဖြစ်စေနိုင်မယ်လို့လူများပြားကမျှော်လင့်ထားတဲ့အကြောင်းမစ္စတာလာဗ်ရော့နဲ့ဆွေးနွေးပွဲမတိုင်ခင်မှာဝန်ကြီးကယ်ရီကပြောပါတယ်။အာဂျင်တီးနားနိုင်ငံမှာအမေရိကန်ကအားပေးထောက်ခံခဲ့တဲ့ဆီယာနာသိန်း140ပြည့်အချိန်ကမှာပဲအမေရိကန်သမ္မတဗရာကိုဘားမားရဲ့နှစ်ရက်ကြာအာဂျင်တီးနားခီးစဉ်ဒီကနေ့အဆုံးသတ်ပါမယ်။ဆီယနာရှင်လက်ထက်တည်ဆုံခဲ့ကြရသူတွေရဲ့ထိမှန်ဆောက်လုပ်ထားတဲ့အောက်မေ့ပွဲနေရာတစ်ခုကိုသမရဥပမာဒီကနေ့တွားရောက်ဖို့အစီအစဉ်ထားပါတယ်ခင်ဗျာ
။သတင်းချင်းချက်ကိုကိုကျော်ကျော်သိန်းချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Gomelius Channel ဖြစ်ပါတယ်။ VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00ထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.